ဂါဇာကအကြီးဆုံးစစ်ရုံးအယ်ရှီဖာကိုဗုဒ္ဓဟူးနေ့အစောပိုင်းကအစ္စရေးတပ်တွေဝေရောက်စီးနင်းခဲ့ပြီးနောက်ပိုင်းမှာဟာမတ်စ်အဖွဲ့ပိုင်းလက်နက်တွေထောင်လိုက်ပစ္စည်းတွေနဲ့ဆက်သွယ်ရေးပစ္စည်းတွေတွေ့ရှိခဲ့ကြောင်းအစ္စရေးကပြောပါတယ်အစ္စရေးကာဝေးတပ်ဖွဲ့ IDF ရဲ့ဗီဒီယိုထုတ်ပြန်ချက်ထက်မှာစစ်ရုံးတွင်ဝင်စီးနင်းတဲ့မြင်ကွင်းနဲ့အတူသိမ်းဆည်းရမိတဲ့ဆိုတဲ့စစ်ပစ္စည်းတွေကိုတွေ့မြင်ရပါတယ်ဟာမတ်စ်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့အစ္စရေးစစ်တပ်ကဘာလက်နက်မှမတွေ့ဘူးလို့တုံ့ပြန်လည်မှားတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နေတန်ယာဟုကတော့ဂါဇာကမ်းမြောင်မှာအစ္စရေးတပ်ဖွဲ့တွေမရောက်နိုင်တဲ့နေရာမရှိကြောင်းနဲ့ဟာမတ်စ်လူသတ်သမားတွေအတွက်ပုံစံအမြင်မရှိသလိုခေါ်လုံစရာနေရာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်ဟာမတ်စ်တွေကိုခြေမုံပြီးတရားခံတွေကိုပြန်ကယ်ထုတ်မယ်လို့အစ္စရေးခေါင်းဆောင်ကဆိုပါတယ်ဂါဇာကျွမ်းမာရေးဝန်ကြီးဌာနရဲ့အကြီးတန်းအရာရှိရဲ့ပြောဆိုချက်ကတော့အစ္စရေးတပ်ဖွဲ့ဝင်တွေဟာအရေးပေါ်နဲ့ခွဲစိတ်ခံနေအပါအဝင်ရှီဖာကမြေရောက်ခန့်တဲ့အခြားအဆောင်တွေကိုဝင်ရောက်ဖျက်ဆီးခဲ့တယ်လို့ပြောပါတယ်စီးနင်းမှုတွေစတင်ပြီးနိုင်ပိုင်းအကြာထိသူတို့ကအဲ့ဒီမှာရှိနေတုံးပဲလို့ဆေးဟွန်တဲကနေဖုန်းနဲ့ဖြေချခဲ့ပြီးလူနာတွေအမျိုးသမီးတွေနဲ့ကလေးတွေကြောက်လန့်နေကြတယ်လို့ဆိုပါတယ်ဆေးဟွန်ရဲ့အခြေအနေကိုတော့တိကျအတိပြုနိုင်မှုလက်ရှိမှာခက်ခဲနေပါတယ်